ကချင်းပြည်နယ်မိုင်းကြာရံမှာလေရက်တာကျင်းပမယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများညီလာခံကိုဒီကနေ့စတင်ကျင်းပတာမှာ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကတိုင်းရင်းသားတွေအကြအချင်းချင်းခွဲခြားမနေဘဲငြိမ်းချမ်းရေးအတွက်စူးစိအဖြေရှာဖို့တိုက်တွန်းသွားတာပါ။
အပြစ်မရက်အဖွဲ့ဆိုတဲ့တန်တချက်တွေဟာမိမိတို့တိုင်းရင်းသားပြည်သားမှာမရှိသေးပါဘူး။ဒီဆွေးနွေးပွဲတခြားအဖွဲ့အစည်းတစ်ခုနဲ့တစ်ခုအကြားလူမျိုးတစ်ခုနဲ့တစ်ခုအကြားတန်တရားနဲ့အမုန်းတရားတွေပွားများစေပြီးယုံကြည်မှုနဲ့စုစည်းညီညွတ်မှုကိုစတင်ခြင်းနဲ့အကြောင်းအရာတွေကိုလည်းချောင်ရှားကြဖို့လို့ဆိုလိုပါလေ။
ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA ပလောင်းတောင်လွတ်မြောက်ရေးတပ်ဦး TNL မြန်မာအမျိုးသားဒီမိုကရေစီမှာမိတ်တက်မတော် MNDA စတဲ့အဖွဲ့တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။မိုင်းလာအဖွဲ့ကတော့လေလာသူတွေစေလွတ်ခဲ့ပါတယ်။ဒါကြောင့်ဒီညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စီစုစုပေါင်း18ဖွဲ့တက်ရောက်ခဲ့တာတွေ့ရပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကတော့ခေတ်အခြေအနေရဲ့တောင်းဆိုချက်အရငြိမ်းချမ်းရေးကြိုးပမ်းခဲ့ပေမဲ့လို့နိုင်ငံရေးပြဿနာဖြေရှင်းဖို့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးပါဝင်ခွင့်မရဘူးလို့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကပြောပါရယ်ဒီကနေ့ညီလာခံကိုနိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေး Mr. Nambia တရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ် Mr. Sun Jianyan တို့တက်ရောက်ခဲ့ကြပါရယ်ပြည်တွင်းကတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့18ဖွဲ့အပြင်ညီညွတ်တော်တိုင်းရင်းသားများမဟာမိတ်အဖွဲ့ UNA ညီနောင်တိုင်းရင်းသားပါတီများ Federation NBF နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB တို့တက်ရောက်ခဲ့ကြပါတယ်။မစ္စတာနမ်ဘီယာကတော့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုဆက်လက်ကူညီအားပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်ကလည်းအခုအစိုးရတဲ့လက်ထက်အပြောင်းအလဲတွေဖြစ်လာပြီးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဆက်လက်ကူညီသွားမယ်လို့အတိအပြေပြောဆိုခဲ့ပါတယ
်။中国缅甸的政府啊发生了变化
အခုမြန်မာနိုင်ငံမှာအစိုးရအသစ်တက်လာပါတယ်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကပြောင်းလဲသွားမှာမဟုတ်ပါဘူးမြန်မာနိုင်ငံအစိုးရရဲ့မိမိနိုင်ငံခွင့်ပြုတိုးတက်ဖို့လှုပ်ဆောင်တဲ့နေရာမှာကျွန်တော်တို့ဘက်ကတက်နန်သမျှကူညီသွားမှာပ
ါဒီညီလာခံမှာတော့ပင်လုံလက်ဆွဲစာတန်းဆွေးနွေးခြင်း Federal Democracy ပြည်ထောင်စုဆိုင်ရာဖွဲ့စည်းပုံအခြေခံမူတွေလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စတွေစတဲ့ကိစ္စတွေကိုဆွေးနွေးသွားမယ်လို့ပွဲချင်းပါရေးကော်မတီကခူးဦးတွေကပြောပါတယ်မိုင်းကြရင်ညီလာခံဟာအစိုးရကပြုလုပ်မဲ့27ရာစုပင်လုံညီလာခံအတွက်တိုင်းရင်းသားတွေဘက်ကကြိုတင်ပြင်ဆင်ခြင်းဖြစ်တယ်လို့ဆိုပေမဲ့လို့ဒီညီလာခံဟာလာမယ့်ငြိမ်းချမ်းရေးအတွက်တစုံတရာအနှောက်အယှက်ဖြစ်လာမှာကိုတော့စိုးရိမ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကမြမတက်မတော်ဘက်ကတော့ထုတ်ဖော်ပြောဆိုထားပါတယ်ရှင်